အနာယူသွားပြီဖြစ်တဲ့ညူယုံမြို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးဟောက်သူစွမ်းနေရာမှာအရင်ဂျနီဗာမြို့မှာကုလအမြဲတမ်းကိုယ်စားလှယ်တာဝန်ယူခဲ့တဲ့တန်မတ်ကြီးဦးကျော်မိုးထွန်းကအခုအောက်တိုဘာ20ရက်နေ့ကစပြီးတော့တာဝန်လွှဲပြောင်းယူခဲ့ပါတယ်။တန်မတ်ကြီးဦးကျော်မိုးထွန်းကဂျနီဗာမြို့ကုလသမဂ္ဂအဖွဲ့ရုံးဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဖြစ်2018ခုနှစ်ကစပြီးတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။အဲဒီမတိုင်ခင်ကတော့နိုင်ငံရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနမှညွှန်ကြားမှုချုပ်ဖြစ်တာဝန်ယူဘူးသူဖြစ်ပါတယ်။ဂျနီဗာမြို့မှာတာဝန်ထမ်းဆောင်စဉ်ကလူပဲနယူးယောက်မြို့မှာလည်းတန်မတ်ကြီးဦးကျော်မိုးထွန်းအနေနဲ့မြန်မာနိုင်ငံရင်ဆိုင်နေရတဲ့လူခွင့်ရေးဆိုင်ရာနိုင်ငံတကာဝေဖန်မှုတွေကိုအဓိကရင်ဆိုင်ဖြေရှင်းရဖွယ်ရှိပါတယ်။မြန်မာနိုင်ငံအနေနဲ့အရင်အစ်အစိုးရလက်ထက်တုန်းကဒီမိုကရေစီရေးလူခွင့်ရေးနဲ့ပတ်သက်လို့နိုင်ငံတကာရဲ့ဖိအားတွေပြစ်တင်ဝေဖန်မှုတွေကိုခံခဲ့ရတယ်လို့လက်ရှိအရက်သားအစိုးရလက်ထက်မှာလည်းရိုဟင်ဂျာရေးအပါအဝင်လူခွင့်ရေးကိစ္စတွေမှာအတော်ကလေးဝေဖန်ခံနေရတာပါမြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပါဘူးဒါပေမဲ့မြန်မာနိုင်ငံရဲ့ရှုပ်ထွေးလှတဲ့တမိုင်းကြောင်းနဲ့နိုင်ငံရေးနောက်ခံတွေကြောင့်ဒီမိုကရေစီအကူအပြောင်းကာလမှာမြန်မာနိုင်ငံကိုအချိန်ပေးနားလေကြဖို့မြန်မာတန်တမန်တွေကနိုင်ငံတကာကိုမြစ်တာရက်ခံထားပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂနယူးယောက်ယုံအနေနဲ့ကတော့လူညုံရေးကောင်စီအပါအဝင်ကုလသမဂ္ဂအဖွဲ့အစည်းအစ်မြင့်အစည်းအဝေးတွေကိုတက်ရောက်ပြီးမြန်မာကုစားပြုပြောဆိုဆွေးနွေးရလေးရှိပါတယ်ရှင်